ရခိုင်ပြည်နယ်စစ်တွေမြို့အခြေစိုက် Western News သတင်းဌာနရဲ့သတင်းတောက်ဖိုးတီဟာလို့ခေါ်တဲ့ကိုမြတ်သူထွန်းမကြသေးခင်ကအသက်ခံရတဲ့ဖြစ်ရပ်ကိုစုံစမ်းစစ်ဆေးဖို့နဲ့နောင်အလားတူတပ်ဖြတ်မှုတွေမဖြစ်အောင်စစ်ကောင်စီကိုဖိအားပေးဟန်တားဖို့နိုင်ငံတကာအတိုင်းအဝိုင်းကိုနယ်စည်းမခြားသတင်းတောက်များအဖွဲ့ RSF ကတောင်းဆိုလိုက်ပါတယ်ကိုမြတ်သူထွန်းဟာ2021ခုနှစ်ဖေဖော်ဝါရီလမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာမြန်မာနိုင်ငံမှာအသက်ခံရတဲ့ပြင်ဆင်မှမြောက်သတင်းတော့ဖြစ်တယ်လို့ကြေညာချက်မှာဖော်ပြပါရှိပါတယ်။ DPP သတင်းဌာနအတွက်လည်းသတင်းပေးပို့နေတဲ့ကိုမြတ်သူထွန်းကိုပုံမှန်95ကကြီနဲ့2022ခုနှစ်စက်တင်ဘာမှာဖမ်းဆီးခဲ့ပြီးတော့ရခိုင်ပြည်နယ်မြောက်ဦးမြို့မှာစစ်တပ်ကဖမ်းဆီးထားတဲ့အချိန်မှာပြစ်ဒဏ်ခံရတာလို့ Western News သတင်းဌာနအယ်ဒီတာကသတင်းသမားများကာကွယ်ရေးအဖွဲ့ CPJ ကိုပြောဆိုထားပါတယ်။ကိုမြတ်သူထွန်းရဲ့ခန္ဓာကိုယ်ပေါ်မှာကြည်စံရနဲ့အတူညှိမှန်းနှိပ်စက်ထားတဲ့ဒဏ်ရာတွေလည်းတွေ့တယ်လို့ရခိုင်တပ်တော် AA ကပြီးခဲ့တဲ့ဖေဖော်ဝါရီလ17ရက်နေ့ကကြေညာချက်ထုတ်ပြန်ပါတယ်ရခိုင်တပ်တော် AA ကစစ်ကောင်စီရဲ့ချင်းမြန်တပ်ရင်း389ဖေဖော်ဝါရီလ5ရက်နေ့မှာဝင်ရောက်စီးနှင်းချိန်မှာအဲ့ဒီတပ်ရင်းရဲ့ဘုံခိုခြင်းနဲ့မှာကိုမြတ်သူထွန်းရဲ့ရုပ်အလောင်းနဲ့အတူတခြားနိုင်ငံရေးကြောင့်အဖမ်းခံထားရတဲ့သူတွေရဲ့ရုပ်အလောင်းတွေကိုပါရှာဖွေတွေ့ရှိခဲ့တယ်လို့ AA ရခိုင်တပ်တော်ကပြောထားပါတယ်သတင်းသမားတွေကိုနှိပ်စက်ညှဉ်းပန်းပြီးတော့ကြောက်ရွံ့အောင်လို့အကျန်းဖက်ချင်းချောက်တဲ့လုပ်ရအဖြစ်နဲ့ RSF ကအပြစ်တင်ရှုံချထားပြီးတော့နောင်အလားတူတပ်ဖြတ်မှုမျိုးမဖြစ်အောင်လို့စစ်ကောင်စီကိုဖိအားပေးဖို့ကိုလည်းတောင်းဆိုထားပါတယ်ရှင်